ဒီကနေ့ဟာဝါသူလာပြည့်နေ့ပဲဟုတ်တယ်မဟုတ်လား1350ခုနှစ်ဝါသူလာပြည့်နေ့1350ခုနှစ်ဝါသူလာပြည့်နေ့ဝါသူလာပြည့်နေ့ဆိုတော့မြတ်စွာဘုရားတမဆက်ကြတရားဥခေါ်တဲ့နေ့ပေါ့မှန်ပါပါဒါကြောင့်မို့လို့လေဒီနေ့ကိုတမဆက်ကြနေ့လို့အများကသတ်မှတ်၍အတိမှတ်ပြုကြတာနော်မှန
်ပါပါ
ဟုတ်တယ်အဲ့ဒီဓမ္မစကြာတရားတော်ကိုဘယ်တုန်းကဟောခဲ့တာလဲလို့ဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကပါတိတိကျကျပြောရမယ်ဆိုလို့ရှိရင်တော့ပြန်လွန်ခဲ့တဲ့နှစ်ပေါင်း2588နှစ်မြောက်ဝါဆိုလာပြီနေ့ကပါအေးဒါကြောင့်မို့လို့ဒီတရားတော်ကြီးရဲ့တက်တန်းဟာလည်းပဲနှစ်ပေါင်း2588နှစ်ရှိပြီလို့ဆိုနိုင်တာပေါ့ဒီဓမ္မစကြာတရားတော်ကြီးရဲ့တက်တန်းဟာလေနှစ်ပေါင်း2588နှစ်ဟုတ်တယ်လွန်ခဲ့တဲ့နှစ်ပေါင်း2588နှစ်မြောက်ကဆုံးလာပြီနေ့ကတပ်ပင်ညူတာညံတော်ကြီးရပြီးတော့ဘုရားအဖြစ်သို့ရောက်တော်မူခဲ့တာပါဟုတ်တယ်ကဆုံးလာပြီနေ့ကဘုရားအဖြစ်သို့ရောက်ပြီးတော့ဘုရားဖြစ်တော်မူတဲ့နောက်ဘုရားဖြစ်တော်မူရာမဟာဘောဓိညောင်မကြီးအောက်မှာသရင်သုံးပြီးတော့နေလာကဖလားသမပတ်တွေဝင်စားပြီးတော့သရင်သုံးနေတာက9ရက်လို့ဆိုသမို့လားဟုတ်တယ်အဲ့ဒီလို9ရက်တည်းသုံးပြီးတော့ဒီမဟာဘောဓိညောင်မင်းကြီးရဲ့အရှိမြောက်ဖက်မှာမဟာဘောဓိပင်နဲ့တကွဘောဓိပင်အောက်ကပလင်တော်ကိုကြည့်ပြီးတော့မမိတ်တော့မျက်စိနဲ့ကြည့်ပြီးတော့နေတဲ့အာနိမိတာသတ္တဟဆိုတဲ့နေရာကလည်းပဲအဲ့ဒီမှာတည်းသုံးတာကလည်း9ရက်မဟုတ်လားအဲ့ဒီကပြီးတော့အာနိမိတာသတ္တဟနဲ့မဟာဘောဓိပင်ရဲ့ကြာအရှိအနောက်ခောက်ပုံခောက်ပြန်ဇင်းချံသွားပြီးတော့နေတာကလည်း9ရက်9ရက်ပဲတစ်ခါရှိပြည်သုံးခါရှိသွားပြီအဲ့ဒီနောက်မဟာဘောဓိညောင်မင်းကြီးရဲ့အနောက်မြောက်ဘက်မှာနတ်တေဖန်ဆင်းပြီးတော့ပြီးတဲ့ယရနာဂရလို့ခေါ်တဲ့ရွှေအိမ်တော်မှာသတင်းသုံးပြီးတော့အဘိဓမ္မာတွေဆင်ကျင်တာကလည်း9ရက်ဟုတ်တယ်နော်9ရက်လေးခါရှိသွားပြီပေါ့အဲ့ဒီနောက်ကျတော့မဟာဘောဓိပင်ကြီးရဲ့အရှိတကအဇပါလာစိတ်ကြောင်းညောင်ပင်ဆိုတာအဲ့ဒီမှာသတင်းသုံးတာကလည်း9ရက်9ရက်9ခါလားဟုတ်ပြီအဲ့ဒီနောက်တော့မဟာဘောဓိညောင်မင်းကြီးရဲ့အရှိတောင်တရားမှာရှိတဲ့မုစလင်သားရေအန်ကြီးရဲ့အနီကြီးပြန်အောင်မှာတရင်သုံးတာကလည်း9ရက်ပါ9ရက်6ခါရှိပါလားဟုတ်တယ်အဲ့ဒီနောက်ကျတော့မဟာဘောဓိညောင်မင်းကြီးရဲ့တောင်ဘက်တဲ့တဲ့မှာရှိတဲ့ဒါသာယတနာလင်းလွန်းပင်ဆိုတာအဲ့ဒီလွန်းလွန်းပင်အောက်မှာတရင်သုံးတာကလည်း9ရက်ဒီတော့9ရက်တည်းတရင်သုံးလာလိုက်တာ9ရက်9လီမဟုတ်လား9လီ40နဲ့49ရက်တောင်ရှိပါပြီเนาะဟုတ်တယ်အဲ့ဒီ49ရက်ဟာဘယ်ရက်ရောက်သွားသလဲသူပြစ်လိုက်တဲ့အခါကျတော့ဝါဇူလဇန်4ရက်နေ့ရောက်သွားပြီဟုတ်တယ်เนาะဝါဇူလဇန်4ရက်နေ့ရောက်သွားပြီရက်အားဖြင့်49ရက်ပုံသားပြီလားနောက်တစ်ရက်ထည့်ရင်ရက်50မဟုတ်လားဟုတ်တယ်ဝါဇူလဇန်5ရက်နေ့ဆိုရင်ရက်ပေါင်း50ဟုတ်ပြီလားအေးဝါဇူလဇန်5ရက်နေ့ဆိုရင်ရက်ပေါင်း50ဟုတ်တယ်အခုဘုရားပွင့်တော်မူတာကသတ္တညုတဏ္ဍာန်တော်ကြီးရပြီးတော့ဘုရားဖြစ်တယ်ဆိုတာကကဆုံးလာပြီနေမဟုတ်လားကဆုံးလာပြီနေကနေပြီးတော့နေုံလာပြီနေအထီအောင်တလားနေုံလာပြီနေကနေပြီးတော့ဝါဇူလာပြီနေထီအောင်တလားဘုရားဖြစ်ပြီးတဲ့နောက်နှစ်လမြောက်တော့မှတရားဟောတာမဟုတ်လားအခုထီအောင်တရားဟောပြီလားမဟောသေးပါဘူးအခုထီအောင်တရားဟောပြီလားမဟောသေးပါဘူးရက်အားဖြင့်အခု50လောက်ပြီနော်ဝါသူလာဇာ5ရက်ဆိုလို့ရှိရင်ရက်ပေါင်း50ရက်ပေါင်း60ဆိုလို့ရှိရင်2လဆိုတော့အခုဒီကြားထဲမှာတရားဟောဖို့ရ6ရက်ပဲရှိတော့လေနော်ဟုတ်တယ်အခုဆိုလို့ရှိရင်9ရက်9ရက်နဲ့တရင်သုံးလာခဲ့တဲ့ဌာန9ဌာနမဟုတ်လား9လီ49ဒီလိုမဟုတ်လားဝါသူလာဇာ4ရက်နေ့ရောက်သွားပြီနောက်တနေ့ဝါသူလာဇာ5ရက်နေ့ဆိုရင်ရက်ပေါင်း50မဟုတ်လားအဲ့ဒီနောက်မှာတခါသာသာယတနာလင်းလွန်းပင်ကနေပြီးတော့မဟာဘောဓိညောင်ပင်ကြီးရဲ့အရှိတကအဇပါလစိတ်ကြောင်းညောင်ပင်အောက်ကိုဒုတိယအကြိမ်တစ်ခေါက်ပြန်ပြီးတော့ရောက်ပြင်းသုံးတော့မူပြန်ပါတယ်ဟုတ်ပြီနော်အဲ့ဒီအချိန်ခါမှာမှသဟံပတိဗြဟ္မာကြီးတို့လာပြီးတော့တရားဟောဖို့တောင်းပန်လဲပါတယ်ဆိုတာဖြစ်တာပေါ့ဟောတော်မူပါဗျာသတ္တဝါတွေကိုငှက်ညှားပြီးတော့ဟောတော်မူပါဘုရားဒီလိုလာပြီးတော့တောင်းပန်တယ်လေဒီတော့ဘုရားကိုယ်တော်မြတ်ကြီးကဒီတရားတွေကိုဘုသူစတင်ဟောရပါမလဲဒီတရားတွေကခက်ခဲနဲ့နေတယ်ပြီးတော့ ညံကောင်းတဲ့ပုဂ္ဂိုလ်တွေဟောမှတရားသိတယ်မှာပဲဒီလိုရှင်းရှင်းတယ်ဒီတော့ဘုရားကိုယ်တော်ညက်ကြီးဘုရားလောင်းဘဝတုန်းကရှင်းတ်ခဲ့ဘူးတဲ့အာလာရယသိကြီးတို့ဥဒကယသိကြီးတို့ကိုသာပြီးတော့တတိယလာဟောဒါနဲ့ဒီယသိကြီးတွေကိုဟောမယ်လို့ဆိုပြီးတော့ရှင်းရှင်းတော်မူလိုက်တဲ့အခါကျတော့အောင်မယ်အာလာရယသိကြီးကလွန်ခဲ့တဲ့9ရက်လောက်ကမှပွေလွန်သွားတာဟိုးအရူပဘုံရောက်သွားပြီဟောရှင်းလိုက်တာလို့ဘုရားကိုယ်တော်မြတ်ကြီးကညှိတော်မူတယ်နောက်တစ်ဦးရှိပါသေးတယ်လေဥဒကယတိကြီးဆိုတာပြန်ပြီးတော့ရှင်းရှင်းလိုက်တန်းတော့လေဥဒကယတိကြီးကညတုန်းကမှကွယ်လွန်သွားတာဖြစ်တယ်โอ้มหาญาณิโยวตရှင်းရှင်းကြီးရှုံးရပါလို့ဒီလိုကိုညှိညူတော်မူတာငါဘုရားဟောတော်မူတဲ့ဒီတစ္ဆာတရားတွေကိုနားလိုက်ရလို့ရှင်ဒီပုဂ္ဂိုလ်တွေကအင်မတန်ညံကောင်းတဲ့ပုဂ္ဂိုလ်တွေပဲတစ်ထိုင်တည်းနဲ့တရားရမှာအခုတော့အာယုပဘုံကြားပြီးတော့ဟောနေဝတင်ညာနာတင်ညာယရဏဆိုတဲ့ဘုံကိုကြားရောက်ပြီးတော့ကဘာပေါင်း 7,400 ဒုက္ခနဲ့နေရဥပ္ပါရှုံးလိုက်တာဆိုပြီးတော့ဘုရားကိုယ်တော်ညကြီးညင်းယူတော်မူပါတယ်ဒါနဲ့အာလာရယတိဥဒကယတိတော့မရှိဘူးနောက်ထပ်ဘုသူဦးစားပေးဟောရပါမလဲလို့စဉ်းစားဆင်ခြင်တော်မူတဲ့အခါကျတော့ပင်စဝက်ကြီးတို့ကိုသာတတိယပြန်တယ်ဟေးပင်စဝက်ကြီးဆိုတဲ့ဥစ္စာကအဲသူတို့တွေဟာအကျိုးများတယ်လေပင်စဝက်ကြီးတို့ဆိုတာအကျိုးများတာပဲဘုရားကိုယ်တော်မြတ်တရားအားထုတ်နေတုန်းကသူတို့ကဝန်ဝန်ပြုစုကြတယ်မဟုတ်လားဒါကြောင့်သူတို့တွေကအခုဘယ်ရောက်နေကြပါလိမ့်မလဲလို့ဒီလိုဆင်ခြင်လိုက်တဲ့အခါကျတော့ပါရဏတိပြီမိဂရာဝန်တော်မှာရောက်နေကြတာပါရဏတိပြီမိဂရာဝန်တော်ရောက်နေကြတာပဲပင်စဝကီတွေကအင်းဒါကြောင့်ခုဖရာကိုတော်မြတ်ကြီးကဥရဝေလာတော်ကနေပြီးတော့အဲ့ဒီမိဂရာဝန်တော်ကိုကြွတော်မူပါတယ်တရားဟောမလို့လေဓမ္မစက်ကြာတရားဥဟောမလို့ပင်စဝကီတွေရှိတဲ့မိဂရာဝန်တော်ကိုကြွနေပါတယ်ဘသူတို့ဖရာကိုတော်မြတ်ဟုတ်တယ်ဓမ္မစက်ကြာနဲ့ပင်စဝတ်ကြီးဓမ္မစက်ကြာဆိုတဲ့တရားဦးကိုဘုသူစာခေါ်တာတော့ပင်စဝတ်ကြီးဟုတ်တယ်ပင်စဝတ်ကြီးနဲ့ဓမ္မစက်ကြာဆိုတာတွဲရတာပါပဲခွဲခြားလို့မရအောင်ဖြစ်ပါတယ်ဒါကြောင့်ပင်စဝတ်ကြီးတို့အကြောင်းလည်းနည်းနည်းတော့ပြောရအောင်ပါပေါ့ဟုတ်တယ်ပင်စဝတ်ကြီးဆိုတာပင်စဝတ်ကြီးပင်စဝတ်ကြီးပင်စဆိုတာက9ရောက်ဒီလိုအဓိပ္ပာယ်ရတယ်အဲ9ယောက်ဝတ်ကြီးကတော့အစုရှိလို့အဓိပ္ပာယ်ရတာပေါ့ဒီတော့9ယောက်အစုရှိလို့ဒီလိုနှစ်ခုပေါင်းလို့ရှိရင်အဓိပ္ပာယ်မထွက်ပြီလားပင်စဝတ်ကြီးဆိုတော့9ယောက်အစုရှိလို့ဒီလိုအဓိပ္ပာယ်မရပြီလား9ယောက်အစုရှိတဲ့အဖွဲ့ကလေးဆိုပါတော့ဟုတ်တယ်အဲ့ဒီ9ယောက်ဆိုတာကဘယ်သူတွေလဲလို့ဆိုတော့နံပါတ်1ကကွန်တင်ညာနံပါတ်1ကကွန်တင်ညာနံပါတ်1ကတော့ဝပ္ပနံပါတ်1ကဝပ္ပနံပါတ်3ကဗတ္တိယဘသူတဲ့တော့ဗတ္တိယနံပါတ်4ကတော့မဟာနံနံပါတ်4ကမဟာနံနံပါတ်5ကအတ္တစီဗါတဲ့တော့အဲ့ဒီ5ယောက်ပေါ်ကွန်တင်ညာဝပ္ပဗတ္တိယမဟာနံအတ္တစီသူတို့တွေဘော9ယောက်ဆိုတာအေးဒီ9ယောက်ကသာသနာဝင်မဟုတ်ကြသေးဘူးလို့ဆိုတော့ယတိတွေပေါ့အခုချိန်ကြည့်အောင်ယဟမမဟုတ်သေးသေးတရားရကြင်လို့မဟုတ်လို့တော့ဖဲ့ကျင့်နေကြတာမဟုတ်လားဟုတ်တယ်အဲ့ဒီ9ဦးအဖွဲ့ကလေးဟာကွန်တင်ညာဝပ္ပဗတ္တိယမဟာနံအတ္တစီဒီလိုလေးတွေမဟုတ်လားအဲ့ဒီထဲမှာကွန်တင်ညာကအကြီးဆုံးကွန်တင်ညာဆိုတာကအကြီးဆုံးဖရတဲ့လေတော်တော်များများကြီးပါတယ်အခုချိန်ခါမှာကျတော့အရှင်ကွန်တင်ညကြီးပေါ့ခုတုန်းကတော့ကွန်တင်ညကလေးခုတုန်းကတော့ကွန်တင်ညကလေးရဲရဲတောက်ပုံနာကလေးပဲအမေဒါလေးကလည်းစိတ်ဝင်စားစရာကောင်းပါတယ်သုတ်တော်ဒနာမင်းကြီးရဲ့နန်းတော်ထဲမှာဖရလောင်းကလေးမွေးဖွားလာတယ်ဆိုတော့အဲ့ဒီမွေးဖွားပြီးတာသာသာမှာလက္ခဏာဖတ်ပွဲကြီးကျင်းပကြတဲ့ပါတဲ့တို့လက္ခဏာဖတ်ပွဲကြီးကျင်းပကြတာတဲ့ဘုရားလောင်းကလေးရဲ့ပုံပန်းအချိုးအစားကိုနေကိုတာဟာအမှုအရာအမှတ်အသားနမိတ်လက္ခဏာတို့ကိုဖတ်ဖို့လက္ခဏာဖတ်ပွဲဆိုတဲ့ပွဲကြီးကျင်းပတာတဲ့အဲ့ဒီခေတ်တုန်းကအဲ့ဒီတိုင်းပြည်မှာ အဲ့ဒီတိုင်းကြီးတခွင်းနဲ့နမိတ်တွေမှာကြော်ကြကြတဲ့နမိတ်ဖတ်တဲ့ပုံနာတရား၈ယောက်ကိုအထူးပြန့်ဖိတ်ပြီးတော့ထားတာဆိုပဲပုံနာပေါင်းဘယ်လောက်တဲ့တော့တရား၈ယောက်အကျော်အမော်တွေပေါ့ဘယင်ကြီးရဲ့အမိန်နဲ့ဘယင်ကြီးကဖိတ်မှန်ပါလေကြွကြပါလို့ဆိုပြီးတော့ပုံနာတွေကြွပြီးတော့လာကြလို့စုံတဲ့အခါကျတော့အဲ့ဒီတရား၈ယောက်ထဲကဒီခါသူတို့ချင်းထပ်မှန်ရှိပြီးတော့အတက်ကျွမ်းဆုံးပုံနာ၈ယောက်ကိုထပ်ပြန်ပြီးတော့ရွေးကြတာပြီးတယ်တရား၈ယောက်ထဲက၈ယောက်ဟုတ်တယ်ကဲပူစားပြောကြပါတရားလုံးထားထားပြောနေလို့ရှိရင်မပြီးပဲနေနိုင်မယ်ဟုတ်ပြီလားတရား၈ယောက်ရဲ့ပူစားဘယ်သူတော့၈ယောက်အဲ့ဒီ၈ယောက်ကိုထပ်ပြီးတော့ရွေးပါတယ်အဲ့ဒီတရားအဲ့ဒီ၈ယောက်ထဲမှာကွန်တင်ညာဆိုတဲ့ပုံနာကလေးကအငယ်ဆုံးကွန်တင်ညာပုံနာကလေးကအငယ်ဆုံးအသက်အချင်းခံမှန်းကြည့်မယ်ဆိုရင်20ခန့်လောက်ရှိမလားမပြောတတ်ပါဘူးအဲ့ဒီလောက်နေမယ်ဖြစ်ပါတယ်ဒါပေမဲ့လို့သူကပညာဘက်မှာအင်မတန်တော်တယ်အင်မတန်ထက်မြက်တယ်ဒါကြောင့်လည်းသူ့ကိုအများတဲကရွေးကောက်ပြီးတော့၈ယောက်ထဲမှာထူးထူးခြားခြားပါနေခြင်းပဲမဟုတ်လားအင်မတန်တော်တာဘေးရင်လက္ခဏာတက်ကလေဒါကြောင့်ပုံနှံ၈ယောက်လက္ခဏာဖတ်ပွဲကြီးစကြတဲ့အခါကျတော့ကဲမြင့်ပြတို့ပုံနာတို့ပါတော်ကလေးရဲ့ရုပ်ရည်လက္ခဏာကြည့်ပြီးတော့လက္ခဏာဖတ်ကြစမ်းပါလို့ဆိုတော့ပုံနာ၈ယောက်ထဲကဟောဖတ်ကြတဲ့အခါမှာဒီပါတော်ကလေးရဲ့ရုပ်ရည်ပုံပန်းလက္ခဏာအရာဆိုလို့ရှိရင်နံပါတ်၁စက်ကြာမြန်တော်လကောင်းနံပါတ်၂ဖျားတော်လကောင်းနှစ်မျိုးတွင်တစ်မျိုးမျိုးဖြစ်ရမယ်လို့ပုံနာ9ယောက်ကတညီတညွတ်ထဲခေါ်ကြပါတဲ့၈ယောက်ထဲမှာ9ယောက်ကတညီတညွတ်ထဲဟုတ်ရပါဘူး။ဒီသားတော်ကလေးဟာစက်ကြာနင်းကြီးရင်ဖြစ်ရမယ်။ဒါမှမဟုတ်ရင်ဖရာရင်ဖြစ်ရမယ်။ဟုတ်ကဲ့လား။ကိုခေကိုခါတော့ကစက်ကြာနင်းကြီးဆိုတာစက်ကြာယရနာကြီးကရောက်လာပြီးတော့ဒီစက်ကြာယရနာကြီးနဲ့လေကျုံးပတ်လေလှဲ့နိုင်တဲ့မင်းမျိုးပြောတာ။အဲဒါလိုပုံနာ၈ယောက်အနက်9ယောက်က2မျိုး1မျိုးမျိုးဖြစ်ရမယ်လို့ဒီလိုခေါ်ကြတာ။အဲဒီထဲမှာအငယ်ဆုံးကွန်တညာပုံနာကလေးကတော့လက်ညှိုးတစ်ချောင်းနဲ့ထောင်ကြတယ်။သုံးလောကထွတ်ထားဖရာအမှန်ဧကံဖြစ်ရမယ်တမျိုးပဲစัจ जा မင်းတော်မဖြစ်နိုင်ဘူးဖရာဖြစ်ရမယ်အငယ်ဆုံးပုံနာကလေးအတူတော့ကွန်တင်ရရဲရဲတောက်ပဲဒီပုံနာကလေးကပညာကလည်းချက်မြတ်တာဆိုတော့ရဲရဲတောက်အဲ့ဒါလိုနမိတ်ဖတ်လိုက်တော့ဒီတွင်ပရိသတ်ကြီးကလည်းစုတ်လို့ရွရွနဲ့ရုပ်ရုပ်တဲတဲဖြစ်ကုန်ကြတာဟိုအံ့ဩပနံလက်ပန်းပေါက်ခတ်ဒီလိုဖြစ်ကုန်ကြတော့တာမဒီဟဲ့ရောင်ရောင်ရင်ရင်ပါပဲလားအာလုံးပရိသတ်ကြီးကစုတ်လို့ရောက်ရဖြစ်ကုန်တာပေါ့အဲဒါလိုဟောပြီးတဲ့နောက်ပုံနာကြီး9ယောက်ကပြောတယ်ကွန်တင်ညာပုံနာကလေးတို့ဒီကတော့ဖြင့်ကြီးကုန်ပြီဒီသားတော်ကလေးဖျားဖြစ်တဲ့အချိန်ထိအောင်တို့ရှိကြတော့မှာမဟုတ်ဘူးဒီတော့ကွန်တင်ညာပုံနာကလေးကခေါင်းဆောင်ပြီးတော့တို့သားများကိုစီယုံပါစီယုံပြီးတော့တော်တဲ့ကနေပြီးတော့ဖျားလာဖျားလောင်းအလာကိုတောက်ပါလို့ပုံနာကြီးတွေကမှားကြတယ်အဲ့ဒါလိုမှားတဲ့အတိုင်းကွန်တညာပုံနာကလေးကစီယုံတော့အကုန်လုံးမရပါဘူးပုံနာကြီး9ယောက်ရဲ့သားသမီးတွေအကုန်လုံးမရပါဘူးပုံနာကြီး4ဦးရဲ့သား4ယောက်ပဲရပါတယ်အကုန်လုံးမရပါဘူးเนาะဒီတော့အဲ့ဒီပုံနာကြီး4ယောက်ရဲ့သား4ယောက်ရဲ့ကွန်တညာပုံနာကလေးရဲ့ဆိုတော့ဘယ်လောက်တော့5ယောက်အဲ့ဒီ9ယောက်စုပေါင်းပြီးတော့တော့ထွက်ကြပါတယ်တော့ထွက်ပြီးတော့တနေ့နေ့ဒီသားတော်ကလေးဟာအသက်အရွယ်ရောက်ပြီးတော့လာတဲ့အခါတရားဘုရားဖြစ်ဖို့ရအတွက်တရားအထုတ်လာလိမ့်မယ်ဆိုပြီးတော့တော့တဲ့ကနေပြီးတော့စောင့်ရတာပင်စာဝတ်ကြီးတို့ဆိုတာလေအေးအဲ့ဒါလို့နဲ့တော့တဲ့ကစောင့်ပြီးတော့နေအဲတရားလည်းအထုတ်ရင်ဒီလိုနေကြတာပေါ့ဘုရားလောင်းကလေးသိတတ်တာကလည်းနန်းတော်ထဲမှာအထင်အရာတွေနဲ့ချမ်းမြမ်းသာသာကြီးပြင်းလာလိုက်တာတည်၍တည်၍တည်၍နဲ့ဆက်ချောင်းနှစ်သားအရွယ်ရောက်လာတယ်ဘုရားလောင်းကလေးကလေသူ့ဘွဲ့တော်ကသိတတ်တာဘာတူတဲ့တော့သိတတ်တာဆိုတော့ဘုရားလောင်းကလေးကဆက်ချောင်းနှစ်သားအရွယ်ရောက်လာတော့သူ့ကိုချီးနှံဆွဲအပ်လို့ချီးနှံစည်းစိမ်နဲ့ချမ်းမြမ်းသာသာနေလိုက်တာနန်းတော်ပေါ်မှာသူ့လည်းပဲအထင်အရာတွေနဲ့ဆိုတော့အဲမိမိရော့ရော့နဲ့နေလိုက်တာ73နှစ်လောက်ကြာသွားတယ်။နန်းစည်းစိမ်နဲ့လေ76နှစ်သားအရွယ်မှာနန်းအလို့နန်းစည်းစိမ်နဲ့73နှစ်နေတယ်ဆိုတော့76ထဲ73ထည့်လိုက်တော့29နှစ်အရွယ်ရောက်သွားပါတယ်။ ဟုတ်ပြီလားအဲ့ဒီတော့မှာပဲဒီနေ့တော့ဖြင့်မြင့်ဥယျံကိုခတဲ့ဆိုပြီးတော့ဘုရားလောင်းလေးဖတ်တဲ့အခါမှာသူအိုသူနာသူသေးယဟန်လို့ဆိုတဲ့နမိတ်ကြီးလေးပါကိုမြင်ပြီးတော့ဒီရင်တန်ဝေကရပြီးတော့ဖတ်ပါလေသိတ္တထဘုရားလောက်ဟာလေအသက်အချင်းဘယ်လောက်တုန်း29နှစ်အရွယ်မှာသူအိုသူနာသူသေးယဟန်ဆိုတဲ့နမိတ်ကြီးလေးမျိုးကိုမြင်ပြီးတော့တော့ဖတ်ပါတော့တယ်တော့ထွက်လို့အစဉ်အတိုင်းသွားလိုက်တဲ့အခါကျတော့တွေ့တွေ့နဲ့ဥရဝေလာတော့ကိုရောက်သွားတော့ကိုမှာတောင့်ပြီးတော့နေတဲ့ပင်သဝတ်ကြီးတို့နဲ့တွေ့တော်တာပဲ။ဟင်သူတို့တွေကလည်းဖရာအလုံးလာတောင့်နေကြတာမဟုတ်လား။မှန
်ပါဗျ
ာ။ပင်သဝတ်ကြီးတွေကဖြီးပြီးပြုစုကြလို့အဲ့ဒီအချိန်မှာဖရာလောင်းကလည်းပဲအပြင်းအထန်ကြင်ကြံပါတဲ့။ဖရာဖြစ်ဖို့ရအပြင်းအထန်ကြင်ကြံတာလေ။မှန
်
ပါ။တွေ့တွေ့တွေ့နဲ့အစာအတော့တွေလျှော့တဖြည်းဖြည်းနဲ့အစာအတော့တွေချိုးချမ်းပြီးတော့ကြင်လာလိုက်တာနန်းရိုးကြီးတွေညာအပြိုင်အပြိုင်ပေါ်လာအောင်ပိန်ချုံကြသွားတာလေ။နော်ဘုရားလောင်းကိုကနန္ဒောဘောကဆင်းပြီးတော့လာတော့ကအင်မတန်ပြည့်ပြည့်ချူချူနဲ့ချောချောမောမောပုပ်ကိုကြီးဟာအခုဆိုလို့ရှိရင်ပိန်ချုံကြသွားပြီမျက်လုံးကြီးတွေများဆင်းဝက်ကြီးတွေဖြစ်လို့တဲ့ကြည်သာနန္ဒောဘောမှာချမ်းချမ်းသာသာနဲ့နေပြီးတော့လာခဲ့ရတဲ့ပုပ်ကိုနော်အခုချိန်မှာအသာတော့ကြီးလျှော့ပြီးတော့ပြင်းပြင်းထန်ထန်ကြင်ကြံလိုက်တာနန်ယိုးကြီးတွေအပြိုင်တိုင်းနဲ့မျက်လုံးကြီးတွေလက်ဝက်ကြီးတွေဖြစ်လို့နန်ယိုးတွေကအပြိုင်တိုင်းဟာဆိုတာကဆင်းခချီကလေးပဲဖြစ်တော့တယ်ခချီကလေးပဲကြံတော့လားအိုးရှစ်ဘက်ကနေပြီးတော့ဝမ်းပိုက်ကိုလက်နဲ့များဆန်းတက်ကြည့်မယ်ဆိုရင်နောက်ကျော်ယူကြီးပါကင်မိသွားတာဟာလေးကလည်းခချီလေးပဲနေတော့တယ်မဟုတ်လားဟုတ်ပါအဲ့ဒါတော့ကြည့်အောင်ကြည့်ပုံတော့တာပြင်မဆုံယူကြီးတွေဆိုလို့ရှိရင်တက်ကလအုပ်ရဲ့ပြင်မဆုံကြီးတွေလို့ကိုဖြေးလို့ကုန်းကော့ပက်လာကြည့်မကောင်းရှုမကောင်းအိုးလူယုံနဲ့မတူပါဘူးပဲအယိုးစုကြီးလို့ဖြစ်နေတော့တာကောင်းတော်ကိုစမ်းကြည့်မယ်ဆိုလို့ရှိရင်လည်းဘူးဒီပိန်ကြောက်ကြီးတို့ပါပဲ။နှခင်ကြီးတွေကလည်းခွဲလို့ကြည့်မကောင်းရှုမကောင်းပေါ့။သတင်းကိုလက်နဲ့စမ်းပြီးတော့ပုတ်တက်လိုက်မယ်ဆိုလို့ရှိရင်ကြောင်မူမွေးကလေးတွေလိုပဲဆွေးကြည့်ပြီးတော့ကြွေးကြလာကုန်ရတော့တာ။အိုးတဏှာကနေပြီးတော့တဏှာကိုကြွားမယ်လို့ထလိုက်မယ်ဆိုလို့ရှိရင်ဘိုင်းနေနေများလဲကြသွားတာ။အားရအင်းလေးကလုံးဝမရှိတော့ပါဘူး။မသေးုံတမယ်ပဲတငွေ့ငွေ့ငွေ့ငွေ့ကလေးပဲကြံပါတော့တယ်။အဲ့ဒါလောက်ကြည့်အောင်အပြင်းထန်ကျင်းပြီးတော့နေတာကိုဒုက္ခရစရိယာအကျဉ်လို့ခေါ်ပါတယ်။ပါတယ်တော့ဒုက္ခရစရိယာအကျဉ်လို့ခေါ်ပါတယ်ဟုတ်လား။အဲဒုက္ခရဆိုတာခဲခဲရင်ရင်စရိယာဆိုတာကျင့်တာ။ဒုက္ခစရိယာမဟုတ်ဘူးနော်။ပါတယ်တော့ဒုက္ခစရိယာအကျဉ်လို့ခေါ်ပါတယ်။အဲ့ဒါလို့ပြင်းပြင်းထန်ထန်ဖျားဖြစ်ဖို့ရအတွက်ကျင့်ကြံနေတာ။အိုးဘေးကပြုစုပြီးတော့နေကြတဲ့ပင်စဝက်ကြီးတွေကဆိုလို့ရှိရင်ရေဘူးရေချမ်းကံဟန်းလို့သိအားရကြတာပေါ့မကြခင်ဖရာဖြစ်တော့မှာပဲအခုလိုအပြင်းထန်ဆင်းရဲခံပြီးတော့ကြင့်ကြံနေတာပေါ့အလွန်ကျဉ်းနှံ့အားရကြတာဘသူတွေကတော့ပင်စဝက်ကြီးငါဦးတို့ကသိသဘောကြတာပေါ့ဖရာဖြစ်တော့မှာပဲဖရာဖြစ်တော့မှာပဲဒီလောက်ကြည့်အောင်အပြင်းထန်ကြင့်ကြံနေစဉ်ဤကဖြစ်ရမှာပေါ့ဒါပေမဲ့လို့ဖရာလောင်းကိုယ်တော်ကတော့ဖြင့်စဉ်းစားနေပြီအပြင်းအထန်အဆင်းရဲ့ခံပြီးတော့ကြင့်ကြံနေတဲ့ဖရာလောင်းကတော့ဖြင့်စဉ်းစားနေပြီအချင်းအားဖြင့်လည်းပဲ6နှစ်နီးပါးကြာလာခဲ့ပြီဒီထိအောင်တရားရပါလားမရဘူးဒီတော့စဉ်းစားတာပေါ့လောကကြီးထဲမှာအစအတော့တွေချိုးချမ်းအဆင်းရဲ့ခံပြီးတော့ကြင့်ကြံတဲ့သူတွေဟာငါ့တည်းမပူကြပါဘူးဘယ်လောက်ပဲအဆင်းရဲ့ခံတဲ့ဘယ်လောက်ပဲပင်မခံတဲ့ဆိုပေမဲ့လို့ငါ့တည်းမပူကြပါဘူးစင်ရခံအပြင်းထန်ကြင့်ကြံလို့တရားသူရကြမ်းဆိုရင်ခုလူဆိုရင်ရလောက်နေပြီပေါ့အခုတိအောင်မရသေးတာဟာလမ်းစဉ်မှားနေလို့ပဲဒီလိုစဉ်းစားပြီဟုတ်ပြီဆိုပြီးတော့တစ်ချက်ဆုံးဖြတ်လိုက်ပါတော့တယ်ဘုန်းကြီးတို့ဘုရားလောင်းကအဲ့ဒါလိုပါဝိပိဇဝါဒီပုဂ္ဂိုလ်ပါဝိပိဇဝါဒီဆိုတာပါဠိလိုပြောတာပါခွဲခြားဝေဖန်ပြီးတော့သုံးသပ်လေရှိတဲ့ပုဂ္ဂိုလ်လို့ဆိုတာပေါ့ဟုတ်ရင်ဒီလမ်းစဉ်မှန်ရင်လိုက်မယ်မမှန်ရင်မှားတယ်ဆိုရင်ပြုတ်ပြင်ပြောင်းလဲမယ်ဒီသဘောကိုဝိပစ္စာဝါဒီဟုတ်ပြီလားအဲ့ဒါလို့နဲ့ဘုရားကိုယ်တော်မြတ်ဘုရားလောင်းကိုယ်တော်မြတ်ကဖုတ်ပြပြီလားနဲ့တပြိုင်တည်းဘုရားလောင်းဟာမဖြစ်ဘူးဒီလိုအစအတော့အခုလိုလျှော့နေရမမှန်ဘူးဆိုပြီးတော့အစအတော့ကလေးတွေပြန်ပြီးတော့နေစားလာတယ်ဟိုးဒီတိုင်အစင်ရခံလို့မဟုတ်ဘူးဆိုပြီးတော့တဖြည်းဖြည်းနဲ့တူတူစားလာတယ်တို့စားလာတော့နောက်တော့တဖြည်းဖြည်းနဲ့အားလေးတွေပြန်ပြီးတော့ပြေးလာတယ်ပေါ့ ွားနိုင်လာနိုင်တဲ့အခြေအနေရောက်တော့အနည်းအနာကရွာတွေအကြည့်ကြွားပြီးတော့ဆန်းခံဖုံးပြီးတော့လေဒီတော့ပင်စဝက်ကြီးတွေကစိတ်ပြတ်တော့တာပေါ့ဖရာလောင်းအပေါ်မှာမျောလင့်ချက်တွေကုံခန့်သွားတော့တယ်ဟန်တော့ပါဘူးကွာလို့ညည်းကြတဲ့အဘိဓိတော်ဆိုတော့သူတို့ကတော့ဖြင့်အပြင်းထန်ဆင်းရဲခံကြက်မှာတရားတို့ရတယ်လို့ဒီလိုစွဲနေကြတာမဟုတ်လားသူတို့ခေသူတို့ခါတော့ငါအဲ့ဒီဝါဒကြီးအဲ့ဒီလမ်းပင်ကြီးကတိတ်ချင်းချနေတာကိုဟိုအခုလို့ဖရာကိုတော့မြတ်ကဆွမ်းနေပြန်ဖုံးပေးတယ်ဆိုတော့ဒီရင်သူတို့ကစိတ်ပြတ်ကြတော့တာပေါ့ဟုတ်တယ်မဟုတ်လားအပြင်းတန်ဆင်းရဲခံအထုံးမှာတရားရတယ်လို့သူတို့ဖြစ်စားနေတဲ့ကာလကြီးကိုဒါကြောင့်လည်းဖရာလောင်းအပေါ်စိတ်ပြည့်ပြီးတော့လက်လျှော့ပြီးတော့ဖရာလောင်းကိုကြက်ကွာဆိုပြီးတော့ထားပစ်ခဲ့ကြတော့တယ်စင်စဝက်ကြီးတွေကလေဟိုတို့ညှို့လင့်ချက်ထားတော့မဟုတ်တော့ပါဘူးကွာဆိုပြီးတော့ကဲနေရခဲ့တကြီးတော့ကိုယ့်ဘာသာကိုယ်ပဲကြိုးစားအထုတ်တော့မယ်ဆိုပြီးတော့အဝေးကိုထွက်ပါသွားကြတာအဲ့ဒါလို့နဲ့ထွက်ခွာသွားရင်ကတဖြည်းဖြည်းနဲ့ဗာရာဏသီပြည်ရောက်ပြီးတော့မိဂတာဝုံတော်ရောက်နေကြတော့တာဘသူတွေတို့ပင်စားလို့ဟုတ်တယ်အနာနာရေဘူးရေချမ်းကန်းလန်းတဲ့ပုဂ္ဂိုလ်လည်းမရှိတော့ပါဘူးဘုရားကိုယ်တော်မြတ်တူတဲ့ပါပဲဆုံခံဖုံးပြီးပြီးတော့အားလေးတွေပြည့်လာတဲ့အခါကျတော့ခါတိုင်းလိုပဲမှန်နဲ့တရားတွေအားထုတ်အဲ့ဒီပင်စွဲကြီးတွေမရှိတဲ့နောက်ဘုရားလောင်းဟာဆက်လက်ပြီးတော့အားထုတ်တော့လမ်းပြန်ကမှန်နေမဟုတ်လားလမ်းစဉ်ကမှန်သွားတဲ့အတွက်ဘုရားဖြစ်တော်တာပေါ့ဟုတ်ပြီလားဘုရားအဖြစ်သူရောက်သွားပါတယ်အဲ့ဒါကြောင့်ပုံလာပြီးနေ့မှာဘုရားအဖြစ်သူရောက်ပြီးတဲ့နောက်ဘုရားရှင်ကိုရောမြတ်ကြီးကအခုခါမှတရားဟောမယ်လို့ဆိုပြီးတော့ကျေးဇူးများတဲ့ပုဂ္ဂိုလ်အင်းအာလာရယတိဥဒကယတိတို့ကတော့ညံကောင်းလို့သူတို့ဥစားပေးတာအဲ့ဒီနောက်ချက်ပြီးတော့ဘုသူ့ဟောရမလဲလို့ဥစားပေးဟောရမလဲလို့စဉ်းစားတဲ့အခါကျတော့အခုပင်စရွက်ကြီးတွေပေါ်လာတာမဟုတ်လားသာကြောင့်တရားဟောမယ်ဆိုပြီးတော့လိုက်လာတာဘုရားရှင်ကိုရောမြတ်ကြီးကတရားဟောမယ်ဆိုပြီးတော့အခုပင်စွက်ကြီးတို့ခြံကြွလာနေပြီဒီကနေ့ဝါဆိုလာပြီနေကြွလာနေပြီကြွလာနေပြီပင်စွက်ကြီးတွေကဥရဝေလာတော်မှာနေတော့ကသူတို့ကပြုစုဘောရလို့ကျေးဇူးများတဲ့အတွက်သူတို့ကိုတရားဟောဖို့အခုကြွလာနေတာဘုရားကိုရောမြတ်ကြီးကတော်လန်းခီးကတပါတဲ့မာနဲ့ကြွလာနေပြီအသားတော်ကဝင်းဝင်းဆိုးဆိုးပူတော်အရကြီးကခတ်ထွားထွားတက်တော်အပြင်35နှစ်မှန်ပြီးတော့ကြည့်လိုက်ကြကြမ်းပါ29နှစ်အရွယ်မှာတော့ထပ်ပြီးတော့တော်တဲ့မှာ6နှစ်ကျင်းရတာဆိုတော့29နှစ်ထဲ6နှစ်ပေါင်းထည့်ရင်ဘယ်လောက်လဲအရွယ်ကောင်းတော့မဟုတ်လားကြည်တန်းအခုချိန်ခါမှာနန်းတော်ဘောတုံးကအသားအေးမျိုးလို့ပြန်ဖြစ်ကုန်ပြီမဟုတ်လားကြည့်ကြည့်ဖြူဖြူနဲ့အသားကဝင်းဝင်းဆူဆူအရတ်တော်ကြီးကမှားမှားဟုတ်တယ်မဟုတ်လားအဖကောင်းဆောင်ဆိုတော့ခတ်ထွားသွားကြီးပေါ့တက်တော်အပြင်35နှစ်အချိုးအစ်စ်တွေကလည်းပြေးပြေးပြစ်ပြစ်နဲ့အသားကြီးကပြည့်ပြည့်ဖြူဖြူဆိုတော့ကိုတော်ကျော်ကြီးပေါ့အဲ့ဒါလိုကိုတော်ကျော်ကြီးအဖြစ်မှန်းပြီးတော့ကြည့်လိုက်ကြစမ်းပါအခုတော်လန်းကကြွနေပြီမှားမှားမှားမှားနဲ့ပင်စွက်ကြီးတို့ရှိတဲ့နေရာကိုကြွလာနေပြီဒီကနေ့လိုဝါဆိုလာပြီနေညနေကြွလာနေပြီကြွလာနေပြီနေဝင်ချိုးပြအချိန်မိဂတာဝုံတော်ဇတ်ကိုရောက်သွားပြီပင်စွက်ကြီးတို့ရှိတဲ့မိဂတာဝုံတော်ဇတ်ကိုရောက်သွားပြီအဝေးကလာနေတဲ့မြတ်စွာဘုရားကိုပင်စွက်ကြီးတို့ကလည်းမြင်နေကြရပြီမြင်နေဆိုရင်ပဲအချင်းချင်းသူတို့ချင်းလက်တို့ပြီးတော့ဂတိကဝတ်ထားကြတယ်ဟေ့ဟေ့ဟေ့ဟောကိုမှကြည့်ကြစမ်းမြင်ကြလားကိုအရှင်ဂေါတမကြီးလာနေပြီကွာကြည်စမ်းထူးထူးဆန်းဆန်းပဲဟေ့ပြင်းတို့ဒုစီကိုလိုက်လာတာနဲ့တူတယ်ဟဲ့သူတို့ကျင်တူတူတိတ်တိတ်ကြောက်ကြတာဟေးဟေးသူ့ကိုအေးမပေးကြနဲ့နော်အေးမပေးကြနဲ့အီးဥဂျိုလည်းမဆိုးနဲ့အပါနေအပါနေအဲတခုတော့ရှိတယ်ကွယ်တို့ကအိမ်တယ်ဆိုတော့နေရာကလေးတော့တော့ပေးတာပေါ့ဒီတော့ပဲနော်တက်တက်မပူနဲ့အဲ့ဒါလိုဂတိထားပြီးတော့သူတို့အိမ်ကြီးရရနေနှင့်ရတာပေါ့လေဘုရားကိုယ်တော်မြတ်ကြီးကကြွလာပြီးမာနဲ့တွေ့ရွေ့နဲ့ခြေပြီးတော့ပင်စွက်ကြီးတို့စီကိုကြွလာနေပြီတပြေးသေးနဲ့ဏီလာလေးပင်စွက်ကြီးတွေရဲ့စိတ်တွေဟာလှုပ်ရှားပြီးတော့လာကြလေဖြစ်ပြီပေါ့တပြေးသေးဏီလာတော့ပင်စွက်ကြီးတွေကတပြေးပြေးသူတို့မျက်လုံးတွေလည်းပြုတ်ကျဲလာတယ်လို့ဖြစ်တယ်ဒါဟာဘုရားရှင်ကိုရောမြတ်ကြီးရဲ့တကူတွေတကူတော်တွေကြောင့်ပေါ့ပင်စွက်ကြီးတွေရဲ့ကြောင်းကြီးနေရာအဆက်ကိုလည်းရောက်ပြောသူတို့တွေဟာသူတို့ရဲ့ကတိကဝတ်သူတို့မေ့ကုန်ပြီးတော့တပားကဘုရားရှင်ပြေးလာတယ်ဘုရားနာရောက်တဲ့ဆိုရင်တပိတ်ကိုစမ်းယူတယ်အဲ့ဒါလို့လုပ်ပြီးတော့ခီးဥကျိုးဆိုပြီးတော့တာပေါ့ အဲ့ဒီတစ်ပါးကအဲ့ဒါလိုပြေးသွားတော့ကိုကျန်တဲ့တစ်ပါးကရေရင်းချီပြေးသွားပြီးတော့ရေချေသေးဖို့ဆိုပြီးတော့ရေတွေခတ်ယူလာတာမွဲတစ်ပါးကဆိုရင်ရေသေးတဲ့အခါမှာထိုင်ဖို့ဆိုပြီးတော့ဖင်တိုင်ကုန်လေးပြေးယူတယ်ကိုတစ်ပါးကချေသေးတဲ့အခါမှာချေဖို့အိုကျန်းဆိုပြီးတော့ခြေတော့ကိုပွတ်တိုက်တယ်အိုကျန်းပဲလေသူတို့အတုံးလေးတွေလေအဲ့ဒါလေးတွေပြေးယူလို့ကိုတစ်ပါးကတော့ဖြင့်အဲချေသေးပြီးပြီဆိုလို့ရှင်ထိုင်ဖို့ဆိုပြီးတော့နေရာကလေးပါပြေးခင်းတာပေါ့အဲ့ဒါလို့နဲ့အားလုံးပဲအတီးတီးဝေယဝိတ္တာတွေပြုပြီးကုန်ကြတော့တယ်ဒါဟာဆိုရင်ဘုရားရှင်ကိုရောမြတ်ရဲ့မေတ္တာဓာတ်လွှမ်းခံရလို့ဖြစ်ကုန်ကြတာပါပဲအေးအဲ့ဒီလိုပါချေသေးပြီးတော့ခင်းထားတဲ့နေရာကလေးမှာအပြန့်ထိုင်လိုက်တယ်ဆိုရင်ပဲပင်စွက်ကြီးတို့ကရှွန်းရှွန်းဝေဝေနဲ့အောက်တော့ငါရှင်ဆိုတဲ့အုံလေးကတငယ်ချင်းမိတ်ဆွေအဆင့်တူတန်းတူကိုပြောတဲ့အုံနှုံလေးတည်းတဲ့နဲ့လေပြင်းမူလားပြင်းလို့ကျုပ်တို့စီလိုက်လာတာလားဘယ်လိုလဲအောက်တော့ငါရှင်ဒီအုံနှုံလေးတွေနဲ့ဝိုင်းခေါ်ကြတာကိုဒီတော့ဖရာကိုတော်မြတ်ကြီးကပြောတယ်ငါကိုတဲ့ငါရှင်တို့မခေါ်ကြနဲ့အောက်တော့ငါရှင်တို့မခေါ်ကြနဲ့ငါဟာဖရာဖြစ်လာပြီတရားဟောမယ်ဒီလိုပြောကြတော့သူတို့ကဘယ်ယုံရလိမ့်မလဲမယုံတဲ့အပြင်ဝိုင်းပြီးတော့တယောပြုံးကလေးတွေပြန်သူပြုံးကြတယ်အမွေလေးပြခင်ညာနဲ့ဟိုတုန်းကအစင်ရခန်းအပြင်းထန်းကျင့်ကြမ်းပြီးတော့နေတုန်းကတောင်ဖျားမဖြစ်ဖ ೇನೆ နဲ့အခုလိုအစာအစာတွေစားတော့ပြီးတော့ဝါဖြူလာတာမှဖျားဖြစ်တယ်ဆိုတာဟုတ်နိုင်ပါမလားဗျာပြောကြတာလေဒီတော့တဲ့သူကကြီးကအဲ့ဒါဝိုင်းပြီးတော့နေကြတယောကြတော့ဖျားကိုတော့မြတ်ကြီးကအေးခုတစ်ချိန်လုံးကတင်းတို့တွေကငါဖျားအပေါ်မှာမျှော်လင့်ချက်တွေကြီးစွာနဲ့ဝေယဝိစာတွေပြုနေတုန်းကတောင်ငါဖျားကတင်းတို့အားရအောင်ဆိုပြီးတော့ကျင်းနပ်ွယ်ပြောခဲ့ဘူးလို့လားဒီတော့ငါဖျားမဖြစ်သေးလို့ဘာမှမပြောခဲ့သေးပါဘူးအခုဖျားစင်စစ်ဧကံဖြစ်ပြီလို့ဖြစ်ပြီလို့ပြောနေတာအဲ့ဒါလို့မိတ်လိုက်တော့မှပင်စွက်ကြီးရတိတို့ကငြင်းကြသွားပါတဲ့အခုတင်တို့ကိုတရားဟောမယ်တရားဟောမယ်လို့ဆိုပြီးတော့လာတာတရားနာကြလို့ဒီလိုမိတ်တော်မူပါတယ်အဲ့ဒီအချိန်ဟာနေမင်းကြီးကမဝင်တတ်သေးပါဘူး။ဒါကြောင့်မှောင်လဲမမှောင်သေးပါဘူး။တရွေ့ရွေ့နဲ့လာပြီးတော့နေတာဟာနေဝင်ဖြိုးပြမဝင်တဝင်ကလေးအချိန်ရောက်သွားကြတာဟုတ်။အနောက်ဘက်တောင်တန်းကြီးကိုလှမ်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်နေဝင်နေနေကြီးကအားပြော့လို့ရော့ကြပြီးတော့ဝင်လူလူအချိန်ပေါ့။ဟိုဒီကနေ့လာပြီးနေမို့လို့အရှိလောကကိုလှမ်းပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းလာပြီးဝင်ကြီးကဝင်ဝင်ဆက်ဆက်ကြီးနဲ့ရှွန်းရှွန်းများများလှဲပြီးကြီးလို့ကြွတက်လာတဲ့အချိန်အဲ့ဒါလိုနေမင်းကြီးရောလာမင်းကြီးရောနှစ်စင်းလုံးကိုပြိုင်းပြီးတော့ညင်းနေရသေးတဲ့အချိန်မင်္ဂလာကျက်တွေရှိလာတဲ့ချီးလာအချိန်မှာဘုရားကိုယ်တော်မြတ်ကြီးကနှုတ်တော်ကထုတ်ခေါ်ပြီးတော့ဒွေမေသိခဝေအံသာပပစီတေနာနာတိဝိတ္တပါအစချီတဲ့ဓမ္မစကြာဒေသနာတော်ကိုဟောတော်မူပါတယ်ဟုတ်ပြီလားအဲ့ဒီဓမ္မစကြာဒေသနာတော်ကြီးတစ်ခုလုံးကိုခြုံပြီးတော့သုံးသပ်လေ့လာမယ်ဆိုလို့ရှိရင်ဟိုနံပါတ်၈ပထမပိုင်းမှာအကျင့်၃မျိုးကိုဖော်ပြထားတာတွေ့ရပါမယ်။အကျင့်ဆိုပေမဲ့လို့ပထမ၂မျိုးကတော့ဖြင့်အထူးကျင့်ရတာတော့မဟုတ်ပါဘူး။အလစ်အကျင့်ကိုပြောတာပါ။ဟိုတတိယအကျင့်ကသာအထူးကျင့်ကျင့်ရတဲ့အကျင့်မျိုးဖြစ်ပါတယ်နော်။ဒါကြောင့်မို့လို့အကျင့်လိုပဲသုံးလိုက်ပါတယ်။ပထမပိုင်းမှာအကျင့်၃မျိုးကိုဖော်ပြတယ်။ဒီဓမ္မစကြာတစ်ခုလုံးကိုသုံးတတ်မယ်ဆိုရင်နော်။ဒုတိယပိုင်းကျတော့တစ္ဆာ၄ပါးကိုဖော်ပြထားပါတယ်။ကိုယ်တတ္တယဘိုင်းမှာကြာတော့အဲ့ဒီတစ္ဆာ၄ပါးတွင်တပါးတပါးအပေါ်မှာတပါးတပါးမှာတစ္ဆာဉဏ်ကိစ္စဉဏ်ကတ္တဉဏ်အပြင်ပိုင်းခြားပြီးတော့သိတဲ့ဉဏ်၁၂ပါးကိုဖော်ပြထားတာတွေ့ရပါမယ်။ဟိုနံပါတ်၄သရုပ်သာဘိုင်းအနေနဲ့ကြာတော့ဖရာအဖြစ်ဝန်ခံတော်မူပုံကိုကြာပါတယ်။အဲ့လိုဓမ္မစကြာဒေသနာတော်တစ်ခုလုံးကိုသုံးသပ်ပိုင်းခြားမယ်ဆိုလို့ရှိရင်အခုလို၄ဘိုင်းတွေ့ရပါမယ်။ဟုတ်ပြီ။ဖရာဘုရားမှာအဦးဆုံးစပြီးတော့ဟောတဲ့တရားဆိုတော့ပို့ပြီးတော့အာယုံထားကြရမှာပေါ့။ကဲအဲ့ဒီဒေသနာတော်ကိုဘုန်းကြီးကရွတ်ဖတ်ပူဇော်မယ်တရားဓမ္မတွေကဓမ္မအရသာကိုနှလုံးသားဖြင့်ခံယူကြပါဒီကနေ့ဓမ္မစကြာနေ့ဆိုတော့ဘုရားကိုယ်တော်မြတ်ကြီးကိုအထူးအာယုံထားတော့အချင်းဓမ္မစကြာတရားတော်ကြီးနဲ့ပူဇော်ကြအောင်နော်ဟုတ်ပြီကဲဘုန်းကြီးကရွတ်ဖတ်ပူဇော်မယ်အားလုံးတရားဓမ္မများကနှလုံးသားဖြင့်ခံယူကြပါဒွေမေဘိကဝေအန္တာပပတိဒေနာနာတိဝိတ္တဘာကတမေတွေယောစာယံကာမေတုကာမတုခန္ဓိကာနုယောကောခေနောဓမ္မောပောထုဇနိကောအနာရိယောအနထတံဟိတော ယောဇာယံအတ္တကိလမထာနုယောကောဒုက္ခအနာရိယောအနာထတံဟိတောဒီဖြစ်အောင်ရှောင်ကျင်ရမယ်အလေခြင်းနှမျိုးကိုဟောပြတော်မူတာပါဒါတဲ့တို့ရှောင်ကျင်ရမယ်အလေခြင်းနှမျိုးကိုဟောပြတာဟုတ်ကဲ့လားအဲ့ဒီအလေခြင်းနှမျိုးဆိုတာကတော့နံပါတ်၄ကာမတုခံလိကာနုယောကာကာမတုခံလိကာနုယောကာပါတဲ့ဟုတ်ပြီနံပါတ်၁ကကာမတုနဲ့မောင်မမိတ်တန်းအချွေရန်နေများစွာနဲ့ဒီလိုနေထိုင်တာမဟုတ်လားအဲ့ဒါလိုနေထိုင်နေုံနဲ့လည်းပဲနိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်ကိုမရနိုင်ဘူးရနိုင်ပါမလား
ရနိုင်ပါဘူး
အဲ့ဒါလိုအကျင့်မျိုးကိုအကျင့်ဆိုပေမဲ့လို့အလေအကျင့်ပေါ့နော
်
အထူးကျင့်တာတော့မဟုတ်ဘူးနော
်
ကာမဒုက္ခံလိကာနုယောတာနောက်တစ်မျိုးကြာတော့အဲ့ဒီခေခါမှာတော်တဲ့ထွက်ပြီးတော့သူတို့အစင်ရခံပြီးတော့ခန္ဓာကိုယ်အပင်ပန်းခံကြံ့ကြံ့နေကြတာဒီလည်းရှိတယ်တချို့များဟိုနေ့လေ7နှစ်လောက်နေကဘူပါပြီးတဲ့နဲ့အချက်ကသူကလည်းတိတ်ပူတာပဲပြီးတော့ခန္ဓာကိုယ်လေးဘက်လေးတန်းကမိဘကြီးတွေဖိုးထားတယ်မိဘကြီးလေးဘူရဲ့အပေါ်ကနေဘူးရဲ့ဆိုတော့အပူ၅မျိုးပေါ့အပူ၅မျိုးနဲ့ခန္ဓာကိုယ်ကိုနှင်းပတ်နှိပ်ဆက်တာနော်အဲ့လိုနှင်းသားနှင်းပတ်နှိပ်လိုက်တယ်ဆိုရင်မကောင်းတဲ့အကုသိုလ်ဒီကုသမြအကုန်လုံးရှုပ်ညက်ပြစ်လိုက်တယ်ပေါ့ပုံခန့်ကအောင်ဆိုပြီးတော့လုတ်တာမဟုတ်လားလုတ်တာကတော့ဖြင့်တရားသူရအောင်လို့ဆိုပြီးတော့ဒီလိုရည်မှန်းချက်အကောင်းနဲ့လုတ်တာပါပဲဒါပေမဲ့လို့မှန်မှမလ
ား
မှန်ပါဘူးမှန်ဘူးခန္ဓာကိုယ်ကိုညှဉ်းပန်းနှိပ်စက်တာမဟုတ်လားမှန
်ပါ
ဘူးအဲ့ဒါကိုညှဉ်းပန်းနှိပ်စက်တဲ့အကျင့်ကြတော့အတ္တကိလမထာနုယောကဗာတဲ့တော့ဟုတ်တယ်နံပါတ်၁ကကာမတုခံလိကာနုယောကနံပါတ်၂ကအတ္တကိလမထာနုယောကဟုတ်ပြီလားအဲ့ဒီနှမျိုးအလေအလာတွေနဲ့နေပြီးတော့နေခြင်းအပြင်တရားမရနိုင်ဘူးဒါကိုစခေါ်တာအခြေအနေအားလျော်စွာခေါ်တာမဟုတ်လားပြီးတော့ရှေ့ဆက်ခေါ်သေးတယ်ဣတိခောဘိက္ခဝေဥဘောအန္တေအနုပါကံမမေဇိမာပတိပတာတထာဂတိနာအဘိတံဗုဒ္ဓါသက္ခုကရဏီညာနာကရဏီဥပါဒမာယာအဘိညာယာတံဘောရာယာနိဗ္ဗာနာယတံဝတ္တိဆိုခဲ့ပြီတဲ့ခုနတုန်းကအလေအကျင့်နှမျိုးကိုပွင့်ရှောင်ပြီးတော့အခုပေါ်ပြမယ်မြစ်စီမှာပฏิပဒါအကျင့်ကိုကျင့်ပါလို့ဒီလိုဆိုလိုတာခုနတုန်းကကာမတုခံလိကာနုယောကအကျင့်မကျင့်ပါနဲ့အတ္တကိလမထာနုယောကအကျင့်ကိုလည
်
းအကျင့်ဆိုပေမဲ့လို့အလေအလာပေါ့နော်အဲ့ဒါကိုပွင့်ရှောင်ပြီးတော့အခုပေါ်ပြမယ်အတိုင်းကျင့်သုံးပါလို့ဒီလိုမိတ်တာနော
်
ကတမာသတာဘိက္ခဝေမဇ္ဈိမာပฏิပဒါတထာဂတိနာအဘိတံဗုဒ္ဓါသက္ခုကရဏီညာနာကရဏီဥပါဒမာယာအဘိညာယတံဘောဓာယာနိဗ္ဗာနာယတံဝုတ္တိအဲ့ဒီမဇ္ဈိမာပฏิပဒါအကျင့်တွေဆိုတာဘယ်ဟာတွေလဲလို့ဆိုတော့တရားမေဝအရိယောအကျင့်ကြီးကိုမဲ့ခေါ်ဒေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိဒါဟာမဲ့ခြင်းရှိပါပေါ့ဟုတ်တယ်ပထမဆုံးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပာဆိုတာကပညာမဲ့ခြင်းနှစ်ပါးပထမဆုံးဖြစ်တဲ့သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပာကပညာမဲ့ကနှစ်ပါးအလဲကောင်းကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့သုံးပါးကသီလမဲ့ကင်သီလမဲ့ကင်သုံးပါးဟုတ်တယ်မဟုတ်လားနောက်ဆုံးကတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဆိုတဲ့သုံးပါးကသာသုံးပါးသမာဓိမဲ့ကင်သုံးပါးဒီလိုမဟုတ်လားအလုံးစုံမဲ့ကင်ရှိပါပေါ့အဲ့ဒါကတော့ဖြင့်မြစ်ကြီးမှာပฏิပဒါအလေလန်းခြင်းပဲတရားထူးရနိုင်တဲ့အကျင့်ပဲဒီလိုပြောတာနော်အယံခောတာဘိက္ခဝေမြစ်ကြီးမှာပฏิပဒါတထာဂတိနာအဘိတံဗုဒ္ဓါသက္ကုကရဏီညာနာကရဏီဥပါဒမာယာအဘိညာယတံဘောရာယာနိဗ္ဗာနာယတံဝတ္တိအခုဖော်ပြခဲ့တဲ့မဂ်ကင်၈ပါးဟာမြစ်ကြီးမှာပฏิပဒါအလေလန်းမည်ဒီမှာပฏิပဒါဆိုတာကဟုတ်တယ်ကာမတုခံလိကနုယောကလို့လက်ရလန်းစွန်းရောက်တာလည်းမဟုတ်ဘူးနော်အတ္တကိလမထာနုယောကလို့လဝဲလန်းစွန်းကိုရောက်တာလည်းမဟုတ်ပါဘူးအဲ့ဒီမက်ကင်၈ပါးကတော့အလေလန်းမည်ဒီမှာပฏิပဒါလန်းဟုတ်တယ်မဟုတ်လား အဲ့ဒီကျင့်တင်တွေပဲတဲ့အခုဆိုလို့ရှိရင်ဟိုဒီထိအောင်ဆိုလို့ရှိရင်ရှောင်ကျင်ရမယ်အလေအကျင့်နှစ်မျိုးရယ်လိုက်နာရမယ်အကျင့်မြေစီမာပရိပဒအကျင့်တစ်မျိုးရယ်ဆိုတော့သုံးမျိုးမဟုတ်လားအဲ့ဒီသုံးမျိုးကိုဘုရားကိုယ်တော်မြတ်ကြီးဟောပြပါတယ်အဲ့ဒါလိုရှောင်ရှားရမယ်အလေအကျင့်နှစ်မျိုးရယ်လိုက်နာရမယ်အကျင့်တစ်မျိုးရယ်ဘောင်းသုံးမျိုးကိုဟောပြပြီးတဲ့နောက်သစ္စာ၄ပါးကိုစတင်ပြီးတော့ဟောပါတော့တယ်ဟုတ်ပြီလားဘယ်လိုဟောတယ်လဲလို့ဆိုတော့ဣဒံကောပနာဘိကဝေဒုက္ခံအရိယသစ္စံသာတိပိဒုက္ခသရာပိဒုက္ခဇာတိပိဒုက္ခမရဏံပိဒုက္ခံအပိယေဟိတံပယောကောဒုက္ခောပိယေဟိဝိပယောကောဒုက္ခောယံပိသံနာအလဝတိတံပိဒုက္ခံတံခိတေနာပင်စုပါဒာနခန္ဓာဒုက္ခဒါဟာဒုက္ခသစ္စာကိုပြတာပေါ့ဒီထောင်ဒုက္ခသစ္စာကိုပြတာပါဒီတရားတွေကသူ့အတိတ်တွေကဘာလဲလို့ဆိုတော့ဇာတိပိဒုက္ခမွေးဖွားပြီးတော့လာရတာလည်းပဲဒုက္ခပဲဒုက္ခသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းပဲတဲ့ခင်ဗျားတို့အားလုံးတရားဓမ္မတို့တွေမွေးဖွားပြီးတော့လာရကြတဲ့ကတိုင်းဘာသစ္စာဒုက္ခသစ္စာသရာပိဒုက္ခပူရတာလည်းဒုက္ခဟုတ်ပြီလားญาติติทุกข์นาย่าราแลทุกข์มรณันติทุกข์ติย่าราแลทุกข์บาอัตติเยหิตัมปโยก็ทุกข์มฉิคินแต่ดูฤเนี่ยอดุรุณีย่าราแลเบทุกข์ถูกปี้บาโอ้มฉิคินสระเนี่ยปัดแต่ภิโรปกูรินเบก็เลยมีแต่ทุกข์ฤดีมันขณะกูลาภิโรยောက်นี่ล่ะดาฤญญันๆกว่าบาสิดีหาฤเนี่ยอดุรุมณีจินมาพูโตต่องตาโลย่าเยล่ะโอ้ไม่อยากบ่เอ้อดุมฉิมะเน็ดแต่อะแต่อายุถุดิเนี่ยอุดุดุกว่าชินเป็ดพี่แล้วเนี่ยดาแลทุกข์ดิหลูပြောดาเนาะปิเยหีเวเปียวก็ทุกข์ฉิดแต่ดูดิเนี่ยตีกวยชินกวยกวยยาดาแลทุกข์ถูกแก่หมู่ล่ะชินจ้าบาเด้เนาะยันปิสานะละปฏิตันปิทุกข์หลูจินดาไม่อยากดาแลทุกข์ดิหลูหมู่ล่ะโอ้ดีทุกข์ดิပြောရမဆုံးနိုင်ပါဘူးအကျဉ်းချုပ်ပြောလိုက်ပါတော့မယ်တန်ခိတ်တင်နာပင်စုပါဒာနဲ့ခန္ဓာဒုက္ခအကျဉ်းချုပ်ပြောရရင်တော့ဒီခန္ဓာ၅ပါးကြီးတစ်ခုလုံးဒုက္ခဒုံဒုက္ခကြီးကြီးပဲဒီလိုမဟုတ်လားဟုတ်တယ်ဒီကြည့်အောင်ဒုက္ခသစ္စာတွေကိုဘုရားကိုယ်တော်မြတ်ဟောပြပါတယ်ဟုတ်ပြီလားအဲ့ဒီနောက်ကြတော့သမုဒယသစ္စာကိုဆက်ပြီးတော့ဟောပါလိမ့်မယ်ဣရန်ခောပနာဘိကဝေဒုက္ခသမှုတယံအရိယာသစ္စံယာယံတဏှာပောနဘဝိကာနန္ဒီရာကအဘဟကတာတတရတတရာဘိနံတိနီတေယတိတံကာမတဏာဘဝတဏာဝိဘဝတဏာဒါကသမှုတယသစ္စာကိုပြတာပါခုနတုန်းကဒုက္ခသစ္စာတွေကိုဖြစ်အောင်ဖန်ပြတာဟာသူတို့ပဲကာမတဏဘဝတဏဝိဘဝတဏအဲ့ဒီတဏသုံးမျိုးပဲတဲ့ဒုက္ခတွေဒုက္ခသစ္စာတွေဖြစ်အောင်ဖန်တီးတာတဏပဲနှစ်မျိုးကာမတဏဘဝတဏဝိဘဝတဏအဲ့ဒီတဏသုံးမျိုးပေါ့တဲ့ဒုက္ခတွေဖြစ်အောင်ဖန်တီးကြတာလေကာမတဏဆိုတာ၅ပါးအာယုံကာမဂုဏ်တို့အပေါ်မှာတတ်မြင်နှစ်သက်တတ်တယ်လောဘဘဝတနာဆိုတာကတော့တတ္တရဒိဋ္ဌိနဲ့အတူတူကဖြစ်တဲ့တနာတနာသာမကဘူးအဲ့ဒီဟာကြတော့တတ္တရဒိဋ္ဌိပါလွှမ်းမိုးပြီးတော့နေတယ်ဝိဘဝတနာကြတော့ဥစ္စေတဒိဋ္ဌိနဲ့တူကဖြစ်တဲ့တနာအဲတနာသာမကဘူးသူကလည်းပဲဥစ္စေတဒိဋ္ဌိလွှမ်းမိုးပြီးတော့နေတယ်အဲ့ဒီတနာသုံးမျိုးကဒုက္ခတွေဖြစ်အောင်ဖန်တီးကြတာဒါကြောင့်သူတို့ကြတော့ဗာတ္တသာသမုဒယဖြစ်တာဟုတ်တယ်အဲ့ဒီနောက်ကြတော့ဒီရောတာသစ္စာကိုဆရာကိုယ်တော်မြတ်ကြီးကချက်ပြီးတော့ဟောပါတယ်ဣတံခောပါနာဒိခုဝေဒုက္ခနိရောဓံအရိယသစ္စံယောတတယေဝတနာယအတိတဝိရာကနိရောဓောသာဂောပတိနိတေခောမௌတိအနာလယောဒါကနိရောဓသစ္စာကိုကြတာပါဒုက္ခတွေဖြစ်ပေါ်ပြီးတော့လာအောင်ဖန်တီးတတ်တဲ့လောဘတနာဆိုတာရှိတယ်မဟုတ်လားအဲ့ဒီလောဘတနာတွေအကျဉ်းအကျံမရှိအောင်အကုန်ချုပ်ထုတ်ပြောက်ပြီးတော့သွားတဲ့သဘောဟာနိရောဓသစ္စာနိဗ္ဗာန်ပါပဲတဲ့။ဒါပြောတာပေါ့။အဲ့ဒီနောက်ကျတော့မေဃသစ္စာကိုဆက်လက်ပြီးတော့ဟောတော်မူပါပဲ။ဘယ်လိုဟောသလဲလို့ဆိုတော့ဣဒံခောပနာဘိက္ခုဝေဒုက္ခနိရောဓဂါမိနိပฏิပဒါအရိယသစ္စံ အယမေဝအရိယအထင်ကြီးကိုမခောတေယတိတံတမ္မာဒေတိတမ္မာသင်္ကပ္ပောတမ္မာဝါစာတမ္မာကမ္မန္တောတမ္မာအာဇီဝောတမ္မာဝါယာမောတမ္မာတတိတမ္မာသမာဓိမကင်ရှိပါပဲမဟုတ်လား ဒါကမေတ္တာတစ္ဆာကိုပြတာပါမကတ္တသစ္စာဒုက္ခခတ်တဲ့အကုန်ချုပ်ငိမ့်တဲ့နိဗ္ဗာန်သို့ရောက်ကြောင်းတောင်းတဲ့အကျင့်နန်းစဉ်များလို့ဒီလိုဆိုလိုတာပေါ့အဲ့ဒီအကျင့်များကိုကျင့်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုကြရမှာဟုတ်တယ်မဟုတ်လားဒီတိအောင်တစ္စာ၄ပါးကိုဆော့ပြတာပေါ့ဒါတွေတော့ဒုက္ခတစ္စာအမှုတရားတစ္စာနိရောဓတစ္စာမေတ္တာအဲ့ဒါလို့ဘုရားကိုယ်တော်မြတ်ကြီးဟောပြနေပြီပင်စဝက်ကြီးတွေကိုနော်အဲ့ဒါလို့တစ္စာလေးပါအခြေခံထားပြီးတော့အဲ့ဒီနောက်တော့ညာ72ပါးကိုဟောပါတယ်။ညာ72ပါးဆိုတာဒီဒုက္ခတစ္စာထဲမှာကိုပဲတစ္စာညာကိစ္စညာကတ္တညာသမုဒယတစ္စာထဲမှာကိုပဲတစ္စာညာကိစ္စညာကတ္တညာနိရောဓတစ္စာထဲမှာကိုပဲတစ္စာညာကိစ္စညာကတ္တမကတစ္စာထဲမှာတစ္စာညာကိစ္စညာကတ္တအဲ့ဒါလို့ဒီဆက်ပြီးတော့ဟောလိုက်မယ်နော်ကလေးရောလို့ဆိုတော့ဣဒံဒုက္ခံအရိယသစ္စံတိမေသိက္ခဝေပုံဘေအနာနောတုတေတုဓမ္မေတုသေကုံဥဒပါတိဉာဏံဥဒပါတိပညာဥဒပါတိဝိဒါဥဒပါတိအာလောကောဥဒပါတိဒါကဒုက္ခသစ္စာတွေကသစ္စာဉာဏ်ကိုကြားတာပါဒါတွေဟာဒုက္ခသစ္စာတရားတွေပဲတဲ့ဒီဒုက္ခသစ္စာတွေကအရိယဖြစ်အောင်ပြုနိုင်တဲ့သစ္စာတရားတွေပဲအဲ့လိုတစ္ဆာတရားတွေပဲလို့ညံထဲမှာပေါ်လာတယ်တဲ့ဟုတ်ကဲ့လားတံခောပဏိတံဒုက္ခံအရိယာတစ္ဆံပရိညေယံတိမေဘိက္ခဝေပုံဝေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာနံဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကဥဒပါတိဒီဟာကတော့ဒုက္ခတစ္ဆာတွေကကိစ္စဉာဏ်ကိုကြတာပါဒီဒုက္ခသစ္စာတရားတွေဆိုတာဟာပိုင်းခြားပြီးတော့သိရမယ်တရားတွေပဲလို့ဉာဏ်ထဲမှာသူ့ကိစ္စပေါ်လာတယ်တဲ့ဟုတ်တယ်တံခောပဏိတံဒုက္ခံအရိယာသစ္စံပရိညာတံတိမေဘိက္ခဝေပုံဘေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကတော့ဒုက္ခသစ္စာတွေကကတ္တဉာဏ်ကိုပြတာပါအခုနောက်တော့ဒုက္ခသစ္စာတရားတွေကိုငါဟာပိုင်းခြားပြီးတော့သိပြီးဗလားမသိရသေးဘူးလားလို့ရှင်ကျင်တဲ့အခါမှာပိုင်းခြားလို့သိပြီးပြီလို့ဉာဏ်တွေပေါ်လာတယ်တဲ့ဒီတော့ဒုက္ခသစ္စာတစ်မျိုးတည်းမှာပဲသစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်လို့ဉာဏ်သုံးမျိုးဖြစ်တော့တာပေါ့ရှင်းပါမယ်သမုဒယသစ္စာရဲ့အဲ့လည်းပဲဤတံဒုက္ခသမုဒယံအရိယာသစ္စံတိမေသိက္ခဝေပုံဝေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာဏံဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကသမုဒယသစ္စာတွေကသစ္စာဉာဏ်ကိုပြတာပါဒီတရားတွေဟာဒုက္ခကိုဖြစ်အောင်ဖန်တီးတတ်တဲ့တရားတွေပဲလို့ဉာဏ်ထဲမှာပေါ်လာတယ်တဲ့ဟုတ်ပြီတံခောပဏိတံဒုက္ခသမုဒယံအရိယာသစ္စံပဟာတပံတိမေဘိက္ခဝေပုံဘေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာဏံဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကသမုဒယသစ္စာတဲ့ကကိစ္စဉာဏ်ကိုကြတာပါဒုက္ခကိုဖြစ်အောင်လုပ်တတ်တဲ့ဒီသမုဒယသစ္စာတရားတွေဆိုတာပဲကြည့်ရမယ်တရားတွေပဲလို့ညံတဲ့မှာပေါ်လာတယ်တဲ့ဒါသူတို့ကိစ္စတွေမဟုတ်လားသမုဒယသစ္စာတွေဆိုတော့ပဲကြည့်ရမှာပေါ့ဟုတ်ပြီတံခောပဏိတံဒုက္ခသမုဒယံအရိယာတစ္ဆံပဟိနန္တိမေဘိက္ခဝေပုံဘေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာဏံဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကသမုဒယသစ္စာတဲကကတ္တဉဏ်ကိုကြတာပါဒီသမုဒယသစ္စာတရားတွေကိုပယ်ကြည့်ပြီလားမပယ်ရသေးဘူးလားလို့သူ့ကိုယ်သူဆင်ခြင်တဲ့အခါမှာငါဘုရားဟာပယ်ပြီးပြီလို့ဉာဏ်တဲ့သိလာတယ်တဲ့ဟုတ်ပြီလားဒီတော့ သမုဒယသစ္စာတစ်မျိုးတည်းမှာပဲသစ္စာညာကိစ္စညာကတညာလို့ညာသုံးမျိုးဖြစ်တော့တာပေါ့ဟုတ်ပြီရှိသားဏိရောဓသစ္စာကိုသွားဣဒံဒုက္ခဏိရောဓံအရိယသစ္စံတိမေဘိက္ခဝေပုဗေအနနောတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကဏိရောဓသစ္စာတွေကသစ္စာဉာဏ်ကိုကြားတာဒါတွေဟာဒုက္ခချုပ်ငြိမ်းရာတရားနိဗ္ဗာန်ပဲလို့ဉာဏ်ထဲမှာပေါ်လာတယ်တဲ့ဟုတ်ပြီလားရှင်းသာတံခောပဏိတံဒုက္ခဏိရောဓံအရိယသစ္စံသစ္စိကာတ္တဗံတိနေဘိက္ခဝေပုဗ္ဗေအနနောတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကဏိရောဓသစ္စာတွေကကိစ္စဉာဏ်ကိုပြတာပါဒီဏိရောဓသစ္စာတရားဆိုတဲ့နိဗ္ဗာန်ဆိုတာဟာမျက်မှောက်ပြုရမယ့်တရားပဲဉာဏ်နဲ့မြင်ရမယ့်တရားမဟုတ်လားအေးအဲ့ဒါကိုညံနဲ့မြင်ရမယ်ဆရာပဲလို့ညံတဲ့မှာပေါ်လာတယ်တဲ့ဟုတ်ပြီလားတံကောပဏိတံဒုက္ခနိရောဓံအရိယသစ္စံသစ္စိကတံတိမေဘိက္ခဝေပုဗ္ဗေအနနောတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကဏိရောဓသစ္စာတွေကကတ္တဉာဏ်ကိုကြတာပါ။အဲဘုရားကိုယ်တော်မြတ်ကြီးကဒီဏိရောဓသစ္စာနိဗ္ဗာန်ဆိုတာကိုလည်းဉာဏ်နဲ့မြင်ပြီးပြီလားမမြင်ရသေးဘူးလားလို့ဆင်ခြင်ကြည့်တဲ့အခါမှာငါဟာဉာဏ်နဲ့မြင်ပြီးပြီမျက်မှောက်ပြုပြီးပြီလို့သိလာတယ်တဲ့။ဒီတော့ဏိရောဓသစ္စာတစ်ခုတည်းမှာကိုပဲသစ္စာဉာဏ်၊ကိစ္စဉာဏ်၊ကတ္တဉာဏ်လို့ဉာဏ်သုံးမျိုးဖြစ်တော်တာပေါ့။ဟုတ်ပြီရှင်းသွားပါမေကသစ္စာဣဒံဒုက္ခနိရောဓဂာမိနိပฏิပဒါအရိယသစ္စံတိမေဘိက္ခဝေပုဗ္ဗေအနနုတုတေတုဓမ္မေတုသက္ကောဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကမေကသစ္စာတွေကသစ္စာဉာဏ်ကိုကြတာပါဒီတရားတွေဟာနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းလမ်းစဉ်တွေပဲလို့ညံတဲ့မှာပေါ်လာတယ်တဲ့ဟုတ်ပြီလားတံခောပဏိတံဒုက္ခနိရောဓဂာမိနိပฏิပဒါအရိယသစ္စံဘာဝေတ္တဗန္တိမေဘိက္ခဝေပုဗ္ဗေအနနောတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကဥဒပါတိဒါကမေတ္တာသစ္စာတွေကကိစ္စဉာဏ်ကိုပြတာပါဒီနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းတရားတွေဟာလွားများရမယ်တရားတွေပဲလို့ဉာဏ်တဲ့ပေါ်လာတယ်တဲ့မေတ္တာသစ္စာတရားတွေဆိုတော့ပွားများရမှာမဟုတ်လားပွားရမှာတံခောပဏိတံဒုက္ခနိရောဓဂာမိဤပฏิပဒါအရိယသစ္စံပါဠိတံတိမေဒိခဝေပုဗ္ဗေအနနောတုတေတုဓမ္မေတုသေခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိဒါကမေကသစ္စာတဲ့ကကတဉဏ်ကိုကြတာပါဒီနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းတရားတွေကိုကြားပြီးပြီလားမကြားရသေးဘူးလားလို့ငါဖျားရှင်မြင်တဲ့အခါမှာပွားပြီးပြီလို့ညံတဲ့ပေါ်လာတယ်တဲ့ဒီတော့မကတ္တသတမျိုးတည်းမှာပဲဒီမှာလဲတစ္ဆာညာကိစ္စညာကတ္တညာလို့ညံသုံးမျိုးဖြစ်တော်တာပေါ့အေးအဲ့ဒါဒီကိုအလုံးပေါင်းမဲ့ဆိုရင်တစ္ဆာက၄ပါးတစ္ဆာကဘယ်နှပါးတစ္ဆာဒုက္ခတစ္ဆာသမုဒယတစ္ဆာအဲ့ဒီတစ္ဆာတစ်မျိုးတစ်မျိုးမှာကိုပဲတစ္ဆာညာကိစ္စညာကတ္တအဲ့လိုသုံးမျိုးသုံးမျိုးစီဆိုတော့၄သုံးလीအဲ့ဒါလိုညာ၁၂ပါးဖြစ်လာတော့တာပေါ့မဟုတ်ပြီလားအဲ့ဒါလိုဘုရားကိုယ်တော်မြတ်ကြီးကဟောပြီးတဲ့နောက်ဘာတွေဆက်ဟောတယ်လဲလို့ဆိုတော့ယာဝကိဝင်းစာမေဘိက္ခဝေ ဣမေသူသဒုတုအရိယာသစ္စေတုဧဝံတိပရိဝတ္တံ ద్వ ာဒတာကာရံယထာဘူတံညာနာတတနံငါသူဝိတုဒ္ဓံအဟောတိနေဝတာဝဟံဒိခဝေသဒေဝကေလောကေသမာရကေသပြမကေသဒေဝမနုဿာယအနုတ္တရံတမ္မာတံဘောဓိံအပိတံဘုဒ္ဓောတိပစ္စိညာတိံယတောသာခောမိဒိခဝေဣမေတုသဒုတုအရိယာသစ္စေတုဧဝံတိတေဝတံ ద్వ ာတတာကာရံယထာဘူတံညာနာတတနံသူဤတုဒ္ဓံအဟောတိအခြားဟံဒိခဝေသာဒေဝကေလောကေသမာရကေသပြမကေသတမနာပြမနိယပဇာယာသဒေဝမနုဿာယအနုတ္တရံတမ္မာတံဘောဓိံအပိတံဘုဒ္ဓောတိပစ္စိညာတိံဒီစကားတွေကဘာကိုပြတယ်လဲလို့ဆိုတော့ငါဖျားဟာသစ္စာ၄ပါးတရားတို့၌တပါးတပါးလင်သစ္စာညာကိစ္စညာကတညာလို့၃ပါးစီ၃ပါးစီရှိကြတော့အာလုံးညာ၁၂ပါးမဟုတ်လားဒီညာ၁၂ပါးနဲ့သစ္စာတရားတို့ကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားခွဲခြား၍မတိသေးသမျှလောကကြီးအတွင်းမှာဖျားဖြစ်ပြီလို့ဝန်မခံခဲ့သေးဘူးဟုတ်တယ်မဟုတ်လားသစ္စာ၄ပါးပါတပါးတပါးလင်၃မျိုးစီ၃မျိုးစီဆိုတော့၄၃၄၁၂အဲ့ဒီ၁၂ပါးနဲ့ခွက်ခွက်ခြားခြားမတိသေးသမျှငါဟာလောကကြီးအတွင်းမှာဖျားဖြစ်ပြီလို့ဝန်မခံခဲ့သေးဘူးယခုတော့တဲ့ဒီညာ၁၂ပါးနဲ့သစ္စာ၄ပါးတရားတို့ကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားခွဲခြားလို့သိပြီးပြီအဲ့ဒီလို့သိတဲ့အခါကျမှသာငါဖျားဖြစ်ပြီလို့လောကကြီးအတွင်းမှာကြီးညာခဲ့တယ်သာသာတို့ကကြီးညာခဲ့ရဲ့လားပညာခဲ့ဘူးအခုတော့ပညာပြီဒီလိုမဟုတ်လား ဟုတ်ပါဘူးအေးအဲ့ဒါလို့ပညာပြီလို့ပြောတာအခုတော့ဘုရားဖြစ်ပြီမို့လို့ဖြစ်ပြီလို့ပြောတာဒီအပိုင်းကဘုရားဖြစ်တဲ့အကြောင်းကိုဝန်ခံတဲ့အပိုင်းမဟုတ်လ
ား
ဟုတ်တယ်အဲ့ဒီနောက်တော့ဆက်လက်ပြီးတော့ဟောတာကညာနေသာပနာမေတ္တနံဥဒ္ဓပါတိအကုပါမေဝိမုတ်တိအယမန္တိမာဇာတိနတ္တိဒါနီပုဏ္ဏဘဝောအတိမေငါဖရာမှာသတ္တနာရရှိပြီးတော့မေညာဖူညာသည်ကိုပြန်လည်စဉ်းစားကြည့်မြင်နိုင်တော့ညာနှင့်သာပစ္စုပ္ပနာညာဒီလေးဥတ္တပါတိချင်းရှားဖြစ်ပေါ်လာပြီးကိန်းအဘယ်သို့ဖြစ်ပေါ်လာသည်နိမေငါဖရာဤဝိမု ക്തി ယခုရရှိထားတဲ့အရထဖို့ဒီအာဂုတ်ပါမြည်သည့်အကြောင်းအကျောင်းညာမပြည့်စည်နိုင်တော့ပြီအခုရရှိထားတဲ့အရထဖို့ကလေအယံဤယခုဘဝပဋိသင်္ဍီနေခဲ့ခြင်းသည်အန္တိမာဇာတိနောက်ဆုံးပဋိသင်္ဍီနေခဲ့ခြင်းပေသည်ဒီဘဝတည်ပြီးလို့ရှင်နောက်ထပ်ဘယ်ဘဝမှမနေရတော့ဘူးဒါနောက်ဆုံးပဋိသင်္ဍီနေခဲ့ခြင်းပဲဒီလိုပြောတာနော
်
ဒါနေယခုကုဏဘဝနောက်ထပ်ဖြစ်เสียဘဝတည်သည်နတ်တိမရှိတော့ဘီနောက်ထပ်ဘဝဖြစ်အောင်မလား မဖြစ်တော့ဘူးလို့တိတိအဲ့ဒါလို့ကျင်ကျင်သိမြင်တဲ့ပစ္စဝကနာညာငါဖျားမှာဖြစ်ပေါ်လာတယ်တဲ့အဲ့ဒါလို့ဖျားကိုယ်တော်မြတ်ကြီးကနတ္ထိဌာနိပုဏ္ဏဘဝတိလို့ဆိုလိုက်ရင်ပဲတရားတော်ကြီးကပြီးဆုံးသွားပြီဓမ္မစကြာတရားတော်ကြီးကဒီတွင်အကုန်လုံးပြီးဆုံးသွားတယ်နတ္ထိဌာနိပုဏ္ဏဘဝတိဆိုရင်ပဲပြီးပါပြီအဲ့ဒီနောက်မှာဣဒါမောသဘဂဝါအတ္တမနာပင်စဝဂီယာဖိက္ခုဘဂဝါတောဘာတိတံအဘိနန္ဒုံဒီဆိုတဲ့အဲ့ဒါလိုအစရှိတဲ့ပါဠိတော်တွေကတော့နောက်မှာသင်္ဃာယနာတင်တဲ့အခါကြာမှာသင်္ဃာယနာတင်ကြတဲ့မထေရတွေကစုံစုံလင်လင်ဒီဓမ္မစကြာတော်နဲ့လိုက်ပြောအောင်ထမှန်ပြီးတော့တန်စာချင်းထည့်ထားကြတာဘုရားကိုယ်တော်မြတ်ကြီးရဲ့ဓမ္မစကြာတရားအသားကတော့ဖြင့်နတ္ထိဓာနိပုဏ္ဏဘဝတိကြီးရင်ပြီနော်အဲ့ဒါလို့လဲခေါ်လိုက်တော့အရှင်ကွန်းတင်ညမှာလေတခါတည်းသောတာပန်ဖြစ်သွားတာဝိရဇံအဘယ်သို့အရောက်ကြောင့်ဝိရဇံဝိတမလန်ဓမ္မစက်ကိုဥဒပါတိအရှင်ကွန်းတင်ညလေအကြီးဆုံးပစ္စဝကီတဲကအကြီးဆုံးအရှင်ကွန်းတင်ညမဟုတ်လားဟိုတုန်းကရဲရဲတောက်ခေါ်တဲ့ပုံနာကလေးမဟုတ်လားဟိုသူ့မှာဝိရဇံအဘယ်သို့အရောက်ကြောင့်မကောင်းသောရာဂသောတာမောဟတိဟုသောမြူမှကျင်းသောဝိတမလံဒိဋ္ဌိဝိသိကိတာဒိဟုသောအမြဲကြည်မှကင်းသောဓမ္မစေကုံသစ္စာ၄ပါးကိုပိုင်ပိုင်နိုင်နိုင်သိမြင်နိုင်တဲ့သောတာပတ္တိမဉ္စံဒိဟုသောဉာဏ်စက်ခုသည်ဥတ္တပါတိထင်ရှားဖြစ်ပြီးဒီလိုမဟုတ်လား ကိုင်းတယ်လို့ဖြစ်တဲ့နိရံကဲစီကျွတ်မဲ့အုပ်ပုံအလုံးစုံသောပြိတုမကသင်္ခါရတရားဟုသည်များသည်သမှုတရားဓမ္မံဖြစ်ခြင်းသဘောတရားရှိ၏တန်တာပန်ထိုးဖြစ်ခြင်းသဘောတရားရှိတဲ့ပြိတုမကတရားဟုသည်များသည်ဏိရောဓဓမ္မံချုပ်ခြင်းသဘောတရားရှိ၏ဒါကတာလို့ပြောတာနော်ဖြစ်ခြင်းသဘောတရားရှိတာဟုသည်များချုပ်ခြင်းသဘောတရားရှိတယ်ဆိုတာကိုအရက်သုံးလို့၆မြောင်ပြောကြတယ်ဆိုတော့ဖြစ်တာဟုသည်များပြက်တာကြီးပဲဖြစ်တာဟုသည်များသက်တာကြီးပဲဒါအတူတော့ပြောလိုက်ရှင်ဖြေးတယ်ဗါတဲ့တော့ဖြေးတယ်ဘုရားကိုတော်ညာကြီးအဲ့ဒါလိုဟောလိုက်တော့တရားသားတွေသစ္စာတွေကိုအဲကျဲပြပြီးတော့တစ်ခုချင်းတစ်ခုချင်းတရုပ်ရှင်းပြီးတော့ပြလိုက်တဲ့ခါကျတော့အရှင်တွန်းလင်းညာညံထဲမှာဩဒီတော့ဆိုတော့ဖြစ်တာဟုသမားသက်တာကြီးပဲဖြေးတယ်ဗါတဲ့တော့ဖြေးအဲ့ဒါလိုသိပြီးတော့သောတာပန်သောတာပတ္တိမဉ္ဇဉ်ရပြီးတော့သောတာပန်အဦးဆုံးစပြီးတော့ဖြစ်တော်တယ်ဘုသူတို့အရှင်ကွန်းတင်ဟုတ်တယ်အဲ့ဒါလိုပါဒီတရားတော်ကိုဒီကနေ့လိုဝါစုလာပြီးနေမှာစပြီးတော့အဦးဆုံးဟောတဲ့တရားတော်မျိုးလိုဒီတရားတော်ကိုဓမ္မစက်ကြတရားဦးဟုတ်တယ်ပေါ့လားဓမ္မစက်ကြတရားဦးတရားတော်ပဲဟုတ်ပြီလားအေးဒီတရားတော်ကိုကြီးညိုပဲဖြစ်လွန်းလို့ဒီကနေ့ခွန်ကြီးတို့ဝါစုလာပြီးနေမှာဖရာဘုရောမြတ်ကြီးကိုပူဇော်တော့အားဖြင့်ဒီတရားတော်နဲ့ရွတ်ဖပူဇော်ပါတယ်တရားတော်မှများတာလည်းပဲတရားရဲ့အရာတာကိုနှလုံးသားဖြင့်ခံယူ၍ပူဇော်ကြတယ်မဟုတ်လားအေးဒီတရားတော်ကအလားတိုင်းပဲတရားတော်မှတို့လည်းပဲအရှင်ကုန်တညာလို့တရားသူရသည်ဒီကိုကြီးကိုငါကြိုးစားအထုတ်နိုင်ကြပါစေလို့တိုက်တွန်းရင်အချိန်သေးတဲ့အတွက်တော်ကြအောင်စု